စက်တင်ဘာ30ရက်မလေးရှားချီဆိုင်ဘာနာမာတဲ့မှာ24ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံအတွင်းပြောဆိုဆွေးနွေးကြတဲ့ရာထူးတွေမှာဘင်္ဂလားဒေ့ရှ်ရောက်မွတ်စလင်တို့ခွာတဲ့ပိုသိမ်းနီးပါးရဲ့မူလနေချက်ပြန်လည်ထွက်ခွာရေးကိစ္စကလွှမ်းမိုးနေခဲ့တယ်လို့ဖော်ပြပါတယ်။ထင်ရှားတဲ့ကမ္ဘာနိုင်ငံခေါင်းဆောင်အားလုံးလူကဒီပြဿနာကိုထည့်သွင်းပြောဆိုခဲ့ကြပါတယ်တဲ့။မြန်မာအနေနဲ့ကတော့ကုလသမဂ္ဂညီလာခံအတွင်းဝေဖန်တာတွေကိုရင်ဆိုင်ရင်းဒုက္ခသည်ပြန်လည်လက်ခံရေးကိစ္စကိုအလေးပေးပြောကြားသွားခဲ့တယ်လို့ဆောင်းမားကဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံယုံပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကမြန်မာနိုင်ငံအနေနဲ့2018ခုနှစ်နိုဝင်ဘာလကဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားတဲ့အတိုင်းဒုက္ခသည်ပြန်လည်လက်ခံရေးအတွက်ပြင်ဆင်ထားခဲ့ကြောင်းလက်ရှိဦးစားပေးလုပ်ငန်းကဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတွေနဲ့ပူးပေါင်းပြီးပြန်လာမဲ့သူတွေကိုစီးဆဲလက်ခံရေးလုပ်ငန်းတွေမြန်ဆန်တော်လှန်စွာဆောင်ရွက်ဖို့ဖြစ်ကြောင်းဒါ့အပြင်ရခိုင်ပြည်နယ်အတွင်းနေရရှိပြုံးကြရသူတွေအတွက်လည်းနိုင်ငံသားဖြစ်ဖို့အချက်အလက်နဲ့ပြည်သူနဲ့သူတွေကိုနိုင်ငံသားကပ်ပေးမှဖြစ်ပြီးကျန်တဲ့သူတွေကိုလည်း NVC လို့ခေါ်တဲ့နိုင်ငံသားစီစီရေးကတ်တွေထုတ်ပေးမှဖြစ်ကြောင်းအဲ့ဒီ NVC ကတ်ဟာအမေရိကန်ပြည်ထောင်စုက Green Card လို့ခေါ်တဲ့အမြင့်နေထိုင်ခွင့်ကတ်အမျိုးအစားဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။ဒါ့အပြင်အစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းတည်ငြိမ်အေဂျင်စီကိုအထောက်ဆောင်ရွက်နေရမှာအခုအခါအစားအကျန့်ဖက်အဖွဲ့ရဲ့ချင်းချောင်းမှုတွေကြားကပဲမိမိတို့သဘောဆောင်တဲ့အလျောက်နေရက်ကိုပြန်လည်ရောက်ရှိလာသူ300လောက်ရှိနေပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အနေနဲ့လည်းနှစ်နိုင်ငံသဘောတူညီထားတဲ့အတိုင်းဆောင်ရွက်မှသာဒီပြဿနာပြေလည်နိုင်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တာတွေကိုလည်းစုံစမ်းစစ်ဆေးပြီးစစ်ခုံရုံးနဲ့ဆုံးဖြတ်စည်းရမှာဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကလည်းသူ့နိုင်ငံအနီးကရင်ဆိုင်နေရတဲ့ရိုဟင်ဂျာပြဿနာကိုငြင်းငြင်းချမ်းချမ်းနဲ့မြန်မြန်ဆန်ဆန်ပြေလည်သွားစီလိုကြောင်းဒီပြဿနာကိုမြန်မာကဖန်တီးခဲ့တာကြောင့်အဖြစ်ဟာလည်းမြန်မာနိုင်ငံထဲမှာသာရှိနေပါကြောင်းပြောဆိုခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကတော့အရှိကိုအရှိအတိုင်းပြောရရင်ရခိုင်ပြည်နယ်မှာဖြစ်နေတာလူမျိုးတုံးရှင်းနေမှုပါပဲ။စစ်တပ်အပြုံလိုက်တပ်ဖြတ်မှုတွေစနစ်တကျကျူးလွန်တဲ့မတည်မှုတွေအပါအဝင်တခြားလူအခွင့်အရေးကျူးလွန်မှုပုံစံဖြစ်ခဲ့တာပါလို့ဆိုပါတယ်။ဒါ့အပြင်မလေးရှားအနေနဲ့ကောက်စ်ပဇာမှာစစ်ရုံတရုံစီစဉ်ဖွင့်လှစ်ဆောင်ရွက်နေကြောင်းလည်းပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဗဟိုနဲ့တောင်အရှာရေးရာဌာနလက်ထောက်အတွင်းဝင်ကလည်းဘင်္ဂလားဒေ့ရှ်ရဲ့ဝန်ထုပ်ဝင်ဖို့ကိုရော့ချသွားအောင်ဒုက္ခသည်တွေနေရပြန်နိုင်အောင်ကူညီပံ့ပိုးမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။သောတာရှိများခင်ဗျာ။အော်တိုဘာလာတရဲ့ဘင်္ဂလားဒေ့ရှ်အခြေစိုက်ဒါကာထရီပြွန်သတင်းစာမှာတော့ကမ္ဘာကျက်သွန်ဒီစိုက်ပျိုးထုတ်လုပ်တင်ပို့မှုလက်ရှိအခြေအနေအကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ကမ္ဘာမှာတရုတ်ပြည်ပြီးရင်အိန္ဒိယကဒုတိယမြောက်ကျက်သွန်ဒီအထွတ်ဆုံးဖြစ်ပါတယ်။အခုအိန္ဒိယကကျက်သွန်ဒီပြည်ပတင်ပို့ခွင့်ကိုတနင်္ဂနွေနေ့ကပြစ်လိုက်ပါတယ်။ဒါပေမဲ့ဗီယက်နမ်ထိုင်းနဲ့မြန်မာနိုင်ငံတို့ကထွက်တဲ့ကျက်သွန်ဒီကြောင့်ဒေသတွင်းဈေးခွက်ကိုမထိခိုက်ဘူးလို့ဆောင်းမကဖော်ပြပါတယ်။အခုလောလောဆယ်မှာပဲမြန်မာနိုင်ငံကကျက်သွန်ဒီတွေတင်ဆောင်လာတဲ့တင်ပို့နှစ်စီးစစ်တကောင်စစ်ကန်ကိုရောက်ရှိနေပြီလို့လည်းဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာ2016ဆက်ခွန်အတွင်းကျက်သွန်ဒီလိုအပ်မှုတန်ချိန်1.4သန်းရှိခဲ့ပေမဲ့ထုတ်လုပ်မှုကတန်ချိန်1.6သန်းနေပါသာရှိခဲ့ပါတယ်။ပြည်တွင်းစင်းနှုတ်ကလည်းကြီးမြင့်လာနေကြတာပါ။ဩဂုတ်လကတော့ပြည်တွင်းမှာတန်ချိန်1.6သန်းရှိနေလို့လုံလောက်တဲ့အကြောင်းကုန်သွယ်ရေးဝန်ကြီးကပြောပါလေ။ကမ္ဘာစားနပ်ရိက္ခာနဲ့စက်ပျိုးရေးအဖွဲ့ FAO ရဲ့စာရင်းအရဘင်္ဂလားဒေ့ရှ်ဟာကျက်သွန်ဒီထုတ်လုပ်တဲ့နိုင်ငံ10နိုင်ငံအနက်အဆင့်8မှာရှိနေတယ်လို့ဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။